မြန်မာနိုင်ငံမှာရွေးကောက်ပွဲကိုမနစ်ကအောင်မြင်မြင်ချင်းပါခဲ့ပြီးတဲ့နောက်မှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်နဲ့အယက်သားအစိုးရတက်လာတာကို Elders လို့ခေါ်တဲ့ကမ္ဘာထင်ပေါ်ကြော်ကြားသူတွေဝိုင်းရနိုင်ငံကြီးခေါင်းဆောင်ကြီးတွေပါဝင်တဲ့အဖွဲ့ကကြိုဆိုလိုက်ပါတယ်။အခုချိန်ဟာမြန်မာနိုင်ငံအတွက်ထူးခြားတဲ့သမိုင်းမှတ်တမ်းစိုက်ထူးချိန်ဖြစ်တယ်လို့ Elders အဖွဲ့ရဲ့ဥက္ကဋ္ဌ Mr. Kofi Annan ကဧပြီလ၁ရက်အစိုးရတက်လာတဲ့နေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံငင်းချမ်းတာယာပြီးအမျိုးသားပြန်လည်တင့်မြန်ရေးလှုပ်ဆောင်မှုသမရဦးထင်ကျော်နဲ့ NLD ခေါင်းဆောင်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးတွေလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်တို့ရဲ့ဂရီပေးပြောကြားချက်တွေအတွက်ဝမ်းမြောက်ဝမ်းသာဖြစ်ရတယ်လို့နိုင်ငံဒီမိုကရေစီရှောင်းလိုင်းအဖွဲ့အားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးမှုနဲ့အရှိတီးတဲ့အောင်တိုင်းရင်းသားမိတ်ဆွေတွေနဲ့လက်တွဲဆောင်ရွက်သွားဖို့အားပေးပါတယ်လို့ပြောပါတယ်။အာဏာလွှဲပြမှုချောမွေ့စေဖို့အတွက်ဦးသိန်းစင်အစိုးရနဲ့စစ်ဘက်အာဏာပိုင်တွေရဲ့လှုပ်ဆောင်ပေးမှုတွေအတွက်လည်း Elders အဖွဲ့ကဂုဏ်ပြုကျေးဇူးတင်ကြောင်းပြောပါတယ်။Elders အဖွဲ့အနေနဲ့မြန်မာလူထုအတွက်ဆက်လက်ပံ့ပိုးပေးနေမှာဖြစ်တယ်လို့အနာဂတ်ဒီမိုကရေစီနိုင်ငံထူထောင်ရေးအတွက်ပုံဖော်နေကြတဲ့အစိုးရအသင်းနဲ့နိုင်ငံရေးတခြားအဖွဲ့အစည်းတွေအားလုံးနဲ့ထိတွေ့ဆက်ဆံသွားနိုင်မှုမျှော်လင့်နေတယ်လို့လည်းဆိုပါတယ်။၂၀၀၇ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ Elders အဖွဲ့ဟာကမ္ဘာတဝန်းငြိမ်းချမ်းရေးတရားမျှတရေးနဲ့လူခွင့်ရေးကိစ္စရပ်တွေမှာပါဝင်ကူညီနေတဲ့ဩဇာကြီးတဲ့အဖွဲ့တစ်ဖွဲ့ပါ။ဒေါက်ဆန်းစုကြည်ကိုဂုံလူဆောင်ဖွဲ့ဝင်ဖြစ်နေတတ်မှတ်ပြီးသူနေငယ်ကျုပ်ကြခံရခြင်းတွေမှာအဖွဲ့အစည်းဝေးတိုင်းမှာခုံအလွတ်တစ်ခုထားပြီးဂုံပြုခဲ့တာပါဒေါက်ဆန်းစုကြည်ဟာ2012ခုနှစ်လွှတ်တော်မှာတာဝန်ဆထမ်းဆောင်ချိန်မှာဂုံလူဆောင်ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့ပါတယ်